မြန်မာနိုင်ငံဒီမိုကရေစီပြည်ရင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာစိုးရိမ်စရာကောင်းလောက်အောင်နောက်ပြန်ဆွဲခြေအနေတွေတွေ့ရတဲ့အကြောင်းဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်ထဲနိုင်ငံရေးကျင်းသားတွေပုံများလာတာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကလက်နက်ကန်ပြုကတ်တွေနဲ့မီဒီယာတွေပေါ်ဖိနှိပ်မှုတွေဟာစိုးရိမ်စရာကောင်းတဲ့လုပ်ရည်လို့လည်းဖော်ပြထားတာပါ2014နှစ်စံပိုင်းမှာရခိုင်ပြည်နယ်ကလူမှုအသံဝန်ကြားပြစ်ကတ်တွေဖြစ်ပွားတာကိုတွေ့ခဲ့ရတယ်လို့ပြေရှာဆူအနေနဲ့ရေရှိပြည်လဲစီမဲ့ဖြေရှာဖို့တစ်နှစ်လုံးတိုက်တွန်းခဲ့ရတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးလှုပ်လှခွင့်ရရှိဖို့နဲ့လူခွင့်ရေးလှုပ်ရှားသူတွေကိုအကာအကွယ်ပေးနိုင်ဖို့အာရုံစိုက်ဆောင်နေတဲ့ဗြိတိန်အနေနဲ့စိုးရိမ်မခင်ဖြစ်နေရတဲ့ကိစ္စတွေကိုလည်းဆက်လက်ပြီးပုံမှန်လင်းလင်းဆွေးနွေးသွားမှာဖြစ်တယ်လို့အစိုးရခန်းစာကဖော်ပြထားတာပါ။မြန်မာနိုင်ငံမှာဒီနေ့နောက်ပိုင်းကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲဟာလူခွင့်ရေးနဲ့ပြည်ရင်ပြောင်းလဲရေးအတွက်အရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့စင်ကော်မှုတွေနဲ့အခွင့်အလမ်းတွေလည်းရှိနေတယ်လို့ပြောဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံအနေနဲ့မြန်မာနိုင်ငံရွေးကောက်ပွဲလုပ်ငန်းစဉ်ပါဝင်ဒီမိုကရေစီစနစ်အားကောင်းလာစေဖို့၅နှစ်စာအတွက်ပါဝင်25သန်းကူညီဖို့ရည်ရွယ်ထားတာပါ။2015-2016ဘဏ္ဍာနှစ်မှာလည်းလူသားချင်းစာနာမှုလုပ်ငန်းတွေပါဝင်ဖွံ့ဖြိုးရေးအကူအညီအဖြစ်ပါဝင်82သန်းကူညီဖို့ရည်ရွယ်ထားတယ်လို့လည်းဗြိတိန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့အစီရင်ခံစာကဖော်ပြထားပါတယ်။